မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marshall ဟာကယားပြည်နယ်လွိုက်ကော်မြို့ကိုတွားရောက်ပြီးတနိုင်ငံလုံးအပြစ်ရက်လက်မှတ်မထိုးရသေးတဲ့ကရင်နီအမျိုးသားတွတ်တက်ရေးပါတီ KNPP နဲ့တွေ့ဆုံခဲ့ပါတယ်။ USAID ကပေးအပ်တဲ့ဒေသဖွံ့ဖြိုးရေးအကူအညီပေးရေး၅နှစ်စီမံကိန်းအတွက်ကယားပြည်နယ်ကိုတွားရောက်ခဲ့တဲ့တန်မတ်ကြီးရဲ့ခီးစဉ်အကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာငြိမ်းချမ်းရေးမြင့်တင်ဖို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအားပေးကူညီတဲ့အနေနဲ့တန်မတ်ကြီး Scott Marshall လာရောက်ခဲ့တာဖြစ်ပြီးတော့နိုင်ငံရေးပြင်ဆင်မှုအခြေအနေတွေဒေသတွင်းဖွံ့ဖြိုးရေးတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ကရင်နီအမျိုးသားတွတ်တက်ရေးပါတီ KMPP ရဲ့ဗဟိုကော်မတီအထွေထွေအတွင်းရင်းမှုဥရွှေမျိုးတန်ကပြောပါရစေ။
ကျွန်တော်တို့ကတော့ဒီစီမံကြောင်းအတိုင်းနဲ့ဆက်သွားမယ်ဆိုတာကို confirm ဖြစ်တယ်ဒီကိစ္စဒီမှာလည်းဖြစ်တဲ့ကိစ္စရှိတဲ့ကြောင့်မလို့ဘလို့လို့ဆက်မလို့မထိုးနိုင်နေခါမရှိဘူးအဲ့တော့အစိုးရနဲ့တမလို့နားလဲအောင်ဒီသူတို့အနေနဲ့တမနိုင်အောင်တော့ဖြောင်းပြပြီးကိုယ်လေပြီးတော့အဲ့လိုမတော်နိုင်လေမတော်နိုင်တဲ့အချိန်မှာဒီပြည်နယ်ဒီနယ်ချိုင်းကိုကျွန်တော်တို့ကပြီးခဲ့တဲ့အစိုးရနဲ့ချုပ်ဆိုခဲ့တဲ့ balance agreement တွေပေါ့လို့ဟိုဒီပြီးခဲ့တဲ့ support တွေချဲ့ရပြည်ထောင်စု support တွေချဲ့ရတယ်နဲ့ကျွန်တော်တို့ကထိတ်ထိတ်တော့လို့လည်းဆန္ဒရှိတယ်ပြီးခဲ့ဖြစ်ဖြစ်ခဲ့တဲ့ကိစ္စမှလည်းပတ်သက်ပြီးတော့မှတယ်လို့ခေါ်ကြရောဆိုတော့ပြကြရပါတော့ဒီကျွန်တော်တို့လက်ခံလို့ရှိနေတော့ရည်ရွယ်ဆောင်ရွက်မှုတွေလုပ်မယ်ဆိုလို့ရှိရင်တော့ဒါဒီဒီခရီးနဲ့ပတ်သက်လို့ CNCU ကတိကျပါလိမ့်တော့ကျွန်တော်တို့ဟို office ရှိလာတဲ့အချိန်မှာကျွန်တော်တို့တော့လက်မထိုးနေတဲ့စီစဉ်ရောက်ရှိလာမှာပေါ့လေဒီလိုမျိုးရှိသေးတဲ့အချိန်မှာတော့ကျွန်တော်တို့agreement တွေဟို PK financial agreement နဲ့ထိနှောင်းမယ်ဆိုတဲ့ကိစ္စကိုသူတို့အနေနဲ့လည်းကုညီဟိုဆောင်ရွက်ပေးဖို့ပေါ့ဒါလည်းကျွန်တော်ပြောဖြစ်ပါတယ
်2018ခုနှစ်ဒီဇင်ဘာလအတွင်းတမရုံနဲ့ KMPP ပြပခဖြစ်ပွားခဲ့ပြီးတော့ KMPP ကတပ်ဖွဲ့ဝင်တချို့သေဆုံးခဲ့တယ်လို့ KMPP ကထုတ်ပြန်ခဲ့တာပါဒီပြပခဟာငင်းချမ်းရေးအတွက်အနောက်ရှက်ဖြစ်ခဲ့ရကြောင်းနဲ့ငင်းချမ်းရေးအတွက်ဝိုင်းဝန်းထိန်းသိမ်းနိုင်ဖို့အမေရိကန်တာမတ်ကြီးနဲ့ဆွေးနွေးဖြစ်ခဲ့ကြောင်းဥရွှေမျိုးတန်ကပြောပါတယ်တာမတ်ကြီး Scott Marshall ဟာ Legal ခီးစဉ်တွင်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေး Agency USA ရဲ့မြန်မာနိုင်ငံတောင်ပိုင်းဒေသအတွင်းဖွံ့ဖြိုးရေး၅နှစ်စီမံကိန်းအတွက်စတင်တဲ့ခန်းနာမှာလည်းပါဝင်ခဲ့ပါတယ်အမေရိကန်ဒေါ်လာ48တန်းသုံးစွဲမဲ့ဖွံ့ဖြိုးရေးအစီအစဉ်ဟာကရပီနေတွေကကျမကြီးပညာကြီးအသက်မွေးဝမ်းကြောင်းအခွင့်အလမ်းတွေမှာတိုးချက်ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းတန်မတ်ကြီး Scott Marshall ရဲ့လိုက်ကော်မြို့မှာပြောကြားခဲ့တာကိုအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိ Irony Marine ကအခုလိုပြန်ပြောပြပါတယ
် Today US Ambassador Scott Marshall joined 4 local organizations in Loika to help launch the US Agency for International Development's new 5-year $48 million project.
American dollar 48 tan 30 mai USA ye 9 nit siman gain tit sat tin kaung the phom mai akhan na ma data kan phwe si rin ne tan mat ji lo twei song kae bare. Tu pyo da ga raw akhu lo lou saung na ha myama pi du re athu taphin paribakha be dan tin ne pi du re atwet akuni pe bo American pi yang su ga kala shi tha shi kae de tan dai tan go sat let akaung the phor da ba.မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့ဒေသခံဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းတွေနဲ့မြန်မာအစိုးရအကြမ်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးမှုတွေတိုးတက်လာဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးနေတယ်ဆိုတဲ့သဘောပါပဲ
။တမ်မတ်ကြီးမာဆေဟာအခုခီးစဉ်အတွင်းလူမှုကူညီရေးအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့ဒေသတွင်းဖွံ့ဖြိုးရေးငြိမ်းချမ်းရေးနဲ့ဆက်ဆက်လုပ်ငန်းတွေမှာအမေရိကန်အနေနဲ့အကူအညီပေးရေးတွေကိုအဓိကထားဆွေးနွေးဖြစ်ခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
ကျွန်တော်ပြည်နယ်တွင်းမှာကျွန်တော်ရင်းချိုးပါပေါ့ဒီဖွံ့ဖြိုးလုပ်ငန်းတွေကိုကျွန်တော်ကရည်ရှိဆောင်ရွက်နိုင်ဖို့ဆိုတာကျွန်တော်တို့ရည်ရှိတည်တံ့ခံရတဲ့ဟိုငင်းချမ်းရေးရဖို့ဆိုတာကိုကျွန်တော်တို့သူနဲ့တွေ့တဲ့အဖွဲ့တွေအားလုံးကဟိုကျွန်တော်တို့တက်တန်နေပေါ့လေအဲ့ဒါကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဓိကတော့အစိုးရပြောတဲ့ဟိုဖွံ့ဖြိုးလုပ်ငန်းဆိုလို့ရှိရင်အဓိကပညာရေးတို့ကျွန်တော်အမျိုးသမီးရဲ့ကိစ္စတို့ငင်းချမ်းရေးနဲ့ပတ်သက်တဲ့ပတ်သက်တဲ့ကိစ္စတို့နောက်လူငယ်ဖွံ့ဖြိုးရေးတို့နောက်တစ်ခုကစာဝတ်နေရေးတွေနဲ့ပတ်သက်ပြီးတော့ဟိုဖန်တီးပေးနိုင်မယ့်အခွင့်အလမ်းကိစ္စတွေကိုအဓိကထားပြီးတော့ဟိုကူညီဆောင်ရွက်ပေးသွားမယ်လို့ကျွန်တော်တို့ပြောသွားပါတယ်ဗျာ
။တာမတ်ကြီးမာစီဟာကြားပြည်နယ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံခဲ့ပြီးတော့ဒေသဖွံ့ဖြိုးရေးအကူအညီတွေနဲ့ငင်းချမ်းရေးခံနာတွေဆွေးနွေးခဲ့တယ်လို့အမေရိကန်တန်ယုံကပြောပါတယ်။ဒါ့အပြင်အခုခီးစဉ်တွင် USA ရဲ့အစီအစဉ်နဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ကြေးရွာတချို့ကိုလည်းတွားရောက်ခဲ့ပါတယ်။တမကြီးဟာခုလအစောပိုင်းတုန်းကလည်းကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့ပါသေးတယ်ခင်ဗျာ။